ီးခဲ့တဲ့ရက်ပိုင်းနိုင်ငံရေးနယ်ပယ်နဲ့ပါဝင်ပတ်သက်မိကြသူတွေကြားအပြောများဆုံးကိစ္စတစ်ခုကတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေထွက်တော်ရွေးကောက်ပွဲဤဥပဒေတွေကိုပြင်ဆင်တဲ့ကိစ္စပဲဖြစ်ပါတယ်။အထူးစိတ်ဝင်စားတဲ့ဝေဖန်ပြောဆိုနေကြတာကတော့တပ်မတော်သားတွေနဲ့သူတို့အိမ်တော်စုဝင်တွေကိုတိုက်ရင်တပ်ဖွဲ့ပြင်ပကမဲဟုတ်နေမှာမဲပေးစီမယ်ဆိုတဲ့ကိစ္စပါ။အရင်ကတော့သူတို့တွေဟာတိုက်ရင်တပ်ဖွဲ့အတွင်းကမဲဥနေမှာပဲမဲပေးကြရတာပါရွေးကောက်ပွဲကော်မရှင်အနေနဲ့ဤဥတွေမှာအဲ့လိုပြင်ဆင်လိုက်တာကိုကျိုးကျိုးထောက်ခံတဲ့သူတွေရှိသလိုလိုအပ်လို့လားတပ်မတော်သားတွေကိုမယုံလို့လားဆိုပြီးမျိုးထုတ်သူတွေလည်းရှိနေပါတယ်ကန့်ကွက်တယ်ဆိုတဲ့ပြောဆိုမှုမျိုးကိုတော့မကြားမသိရသေးပါဘူး2019အောက်တိုဘာ3ရက်နေ့ဆိုတဲ့ထုတ်ပြန်ခဲ့တဲ့ရွေးကောက်ပွဲကော်မရှင်ရဲ့လွှတ်တော်ရွေးကောက်ပွဲတွေကို၅ကြိမ်မြောက်ပြင်ဆင်တဲ့ဤဥတွေမှာဘာတွေပါဝင်သလဲအဲ့ဒီဥပဒေပြင်ဆင်ချက်ကြောင့်ဘလို့အကျိုးရလဒ်တွေဖြစ်ပေါ်လာနိုင်မလဲဆိုတာလေ့လာတင်ပြသွားပါမယ်
။အခုပြင်ဆင်လိုက်တာဟာတည်တူးလွတ်တော်ရွေးကောက်ပွဲဤဥပဒေအမျိုးသားလွတ်တော်ရွေးကောက်ပွဲဤဥပဒေနဲ့တိုင်းရင်းပြည်နယ်ရွေးကောက်ပွဲဤဥပဒေတွေပါဝင်ကြပါတယ်။ပြင်ဆင်တဲ့ဤဥပဒေတွေထဲမှာစိတ်ဝင်စားဖို့အကောင်းဆုံးကတော့တပ်မတော်သားတွေနဲ့မိသားစုဝင်တွေကိုတပ်ပြင်ပနှင်းယုံတွေမှာနှဲပေးခိုင်းတဲ့ကိစ္စပါ။အဲ့ဒီအတွက်သက်ဆိုင်ရာရွေးကောက်ပွဲဤဥပဒေ39ဤဥပဒေခွဲကာကြီးကိုအစားထိုးလိုက်တဲ့ထိဆက်ချက်မှာတွေ့နိုင်ပါတယ်။အပြည့်စုံကတော့ညကော်မရှင်၏တာဝန်ပေးချက်နှင့်အညီတပ်မတော်သားများနှင့်ရင်းတို့နှင့်အတူနေထိုင်ကြသည့်အင်တော်စုဝင်များနေထိုင်ရာတပ်ရင်းတပ်ဖွဲ့များအတွက်မဲယုံနေရာတပ်မှတ်ရာ၌သက်ဆိုင်ရာရပ်ကွက်သို့မဟုတ်ကျေးရွာအုပ်စုအတွင်းရှိမဲဆန္ဒရှင်များနှင့်အတူဆန္ဒမဲပေးနိုင်ရန်နှင့်ပွင့်လင်းမြင်သာမှုရှိစေရန်သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်လောင်းများရွေးကောက်ပွဲကိုယ်စားလှယ်များမဲယုံကိုယ်စားလှယ်များအကူကိုယ်စားလှယ်များနှင့်ရွေးကောက်ပွဲစောင့်ကြည့်လေ့လာသူများလွတ်လပ်စွာဝင်ထွက်သွားလာနိုင်ပြီးထိုတပ်ရင်းတပ်ဖွဲ့၏ပြင်ပတင့်လျော်သည့်နေရာတွင်တပ်မှတ်ပေးရမည်ဆိုပြီးဖော်ပြထားပါသည်နောက်ဆုံးချိန်ထိအတီးဖြစ်ခဲ့တဲ့ရွေးကောက်ပွဲဤဥပဒေတွေထဲမှာအဲ့ဒီပြဋ္ဌာန်းချက်မပါပါဘူးအခု၅ချိန်မြောက်ပြင်ဆင်ချက်မှာမှအဲ့ဒီအချက်အသစ်ထည့်ဆက်ထားတာဖြစ်ပါတယ်အရင်ကဆိုရင်တော့တပ်မတော်သားတွေနဲ့သူတို့ရဲ့မိသားစုဝင်တွေဟာတပ်တွင်းမဲယုံတွေမှာပဲမဲပေးခဲ့ကြတာပါလက်နက်ကိုင်တပ်ဖွဲ့တစ်ခုရဲ့အဝန်အဝိုင်းအတွင်းမှာအဲ့ဒီလက်နက်ကိုင်တပ်ဖွဲ့ဝင်တွေနဲ့မိသားစုဝင်တွေမဲပေးကြတာမို့လွတ်လပ်မှုရှိနိုင်ပါမလားသက်ဆိုင်ရာတပ်မှုတွေရဲ့လွှမ်းမိုးမှုတွေရောမရှိနိုင်ဘူးလားဆိုပြီးမေးခွန်းထုတ်နေကြတဲ့ကိစ္စဖြစ်ပါတယ်။နောက်တဲ့အရေးကြီးတာတစ်ချက်ကရွေးကောက်ပွဲလုပ်ပြီးဆိုတာနဲ့အဲ့ဒီနဲပေးတဲ့နှင်းယုံတွေကိုအမတ်လောင်းတွေသူတို့ရဲ့ကိုယ်စားလှယ်တွေနဲ့ရွေးကောက်ပွဲလေးလာစောင့်ကြည့်တဲ့သူတွေလွတ်လွတ်လပ်လပ်ဝင်ထွက်သွားလာနိုင်ရဲ့လားဆိုတဲ့ပြဿနာပါ။အခုဒီပြဋ္ဌာန်းချက်ဖြစ်သွင်းလိုက်ပြီးဖြစ်လို့တပ်မတော်သားတွေသူတို့ရဲ့မိသားစုဝင်တွေရွေးကောက်ပွဲမှာလွတ်လွတ်လပ်လပ်နှဲပေးနိုင်မှာဖြစ်တယ်လို့အမတ်လောင်းတွေနဲ့သက်ဆိုင်သူတွေလည်းအဲ့ဒီနှင်းယုံတွေစီလွတ်လွတ်လပ်လပ်ဝင်ထွက်ခွင့်ရပါတော့မှာပါ
။နောက်ထပ်ပြင်ဆင်တာတစ်ခုကတော့ကျူတင်မဲပေးတဲ့ကိစ္စကိုပြင်ဆင်တာပါ။ကျူတင်မဲ့ပေးတဲ့သူတွေကိုစီးရင်ပမာကံကံပြည့်စုံဖို့ကိစ္စမဲပေးမဲ့သူတင်းမှာကျူတင်မဲ့ပေးမဲ့သူတွေဖြစ်ကြောင်းမင်းလီတာအမှတ်သားပြုပြီးထေရှားကိုလိုရမဲ့ကိစ္စကျူတင်မဲ့ပေးမဲ့သူတွေရဲ့နာမည်တွေကိုလည်းပွင့်လင်းမြင်သာမှုရှိအောင်တိုက်ဆိုင်စစ်ဆေးနိုင်အောင်ဖော်ပြထားရမဲ့ကိစ္စနောက်ဆုံးကျူတင်မဲ့ပေးတာကိုသက်ဆိုင်ရာအမှတ်လောင်းတွေကိုယ်စားလှယ်တွေလေ့လာစောင့်ကြည့်သူတွေလိုက်ပါစောင့်ကြည့်နိုင်တဲ့ကိစ္စတွေကိုဖြစ်ဆွတ်ထားပါလေအရင်စစ်ဆေးရာကကမကထလုပ်ပြီးကျင်းပပေးခဲ့တဲ့2010ရွေးကောက်ပွဲကိုပြန်ကြည့်လိုက်ရင်ဒီခံပြုမဟုတ်တဲ့အခြားအခြားသောပါတီကအမတ်လောင်းတွေအစိုးရအကြောက်ကြဆုံးပြဿနာဟာကျူတင်မဲ့ပြဿနာလို့ဆိုရင်မမှားပါဘူး။အဲဒီချိန်ကရွေးကောက်ပွဲဝင်ပြန်ပြီးရှုံးနေသွားတဲ့အမတ်လောင်းတော်တော်များများကတာမမဲတွေရွေတွက်ချိန်မှာသူတို့နိုင်တယ်။ဒါပေမဲ့ဘယ်ကရောက်လာမှမသိတဲ့ကျူတင်မဲတွေအထုတ်လိုက်ပုံချရွေတွက်လိုက်ချိန်မှာတော့သူတို့ရှုံးသွားတယ်ဆိုပြီးကြေကြေပြတ်ပြတ်ပြောဆိုတာမျိုးရှိခဲ့လို့ပါပဲ။အခုကျူတင်မဲ့စီးရင်ပြည့်စုံစေတာမဲပေးချိန်မှာအားလုံးစောင့်ကြည့်နိုင်တာစတဲ့အချက်တွေပြင်လိုက်နိုင်ပြီမို့ကျူတင်မဲကနေမတမာမှုတွေဖြစ်လာမဲ့အရင်အထိုက်လျောက်ရှော့ချနိုင်မယ်လို့ခန့်မှန်းရပါတယ်
။ညဦးရေကျမ်းမှာနောက်ဆုံးပြင်ဆင်ထားတဲ့တစ်ချက်ကမဲဆန္ဒနဲ့ပြင်ပရောက်တက်မတော်သားတွေရဲ့မဲပေးမှုကပြင်ဆင်ချက်ထဲမှာတက်မတော်သားတွေသူတို့နဲ့အတူနေမိသားစုဝင်တွေမဲဆန္ဒနဲ့ပြင်ပတနည်းအားဖြင့်ရှေးတန်းစခန်းလိုမျိုးရောက်နေရင်အရင်လိုကိုယ့်ဘာသာကိုအစဉ်ပြေတဲ့အချိန်သတ်မှတ်ပြီးမဲပေးစရာမျိုးမဟုတ်ပဲကော်မရှင်ကသတ်မှတ်ပေးတဲ့နေ့ရက်နဲ့အချိန်အတွင်းမှာပဲမဲပေးကြဖို့ဆိုပြီးပြင်ဆင်ထားပါတယ်။လက်ရှိနည်းဥပဒေကိုပြင်ဆင်လိုက်ရတာနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကကော်မရှင်ရဲ့စံချက်၅ချက်ဖြစ်တဲ့ပွင့်လင်းမြင်သာမှုရှိဖို့ဥပဒေနဲ့အညီလွတ်လပ်မှုရှိဖို့မျှတမှုရှိဖို့အများယုံကြည်လက်ခံဖို့မဲပေးခွင့်ရှိသူတွေရဲ့ဆန္ဒအမှန်ထုတ်ဖော်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့လုပ်ရတာလို့ဆိုပါတယ်။လက်ရှိရွေးကောက်ပွဲဥပဒေနဲ့ပုံသဏ္ဍာန်အရ ကျက်လော်သားတွေရဲ့မဲဟာတချို့သောမဲဆန္ဒနေနေတွေမှာအတော်လေးအရေးပါနေပါတယ်။ဥပမာရန်ကုန်တိုင်းကိုကိုကျွန်းမြို့နယ်ဆိုရင်မဲပေးပိုင်ခွင့်ရှိသူတွေမှာတက်မတော်သားတွေကအများစုဖြစ်ပြီးတီထောင်စုအဆင့်အမှတ်တရောင်နဲ့တိုင်းအဆင့်အမှတ်နှစ်ယောက်ရွေးချယ်ရမှာအဲ့ဒီတက်မတော်သားမဲတွေကအဆုံးအဖြတ်ဖြစ်နေလို့ပါပဲ။
ကိုကိုကျွန်းလည်းမဟုတ်ပေမဲ့တရရင်တက်ဖွဲ့အခြေဆိုင်မှုများတဲ့တချို့သောမဲဆန္ဒနေနေတွေမှာတော့တက်မတော်သားတွေရဲ့မဲတွေဟာအဆုံးဖြတ်မဖြစ်တာတော့အရေးပါတဲ့အခန်းကဏ္ဍကပါနေတဲ့မဲဆန္ဒနေနေတွေလည်းရှိပါတယ်။ဒီအတွက်ရုပ်ောက်ပွဲကော်မရှင်ရဲ့အခုနည်းဥပဒေပြင်ဆင်ချက်ဟာပါတီအသီးသီးအမတ်လောင်းတွေအတွက်တက်တွေမဲယုံတွေကျူတင်မဲတွေမဲဆန္ဒနေနေပြပရောက်မဲတွေအတွက်စိုးရိမ်ပူပန်နေရမှုကနေရော့ပါစေနိုင်တယ်လို့တက်မတော်သားတွေအနေနဲ့လည်းအငြင်းထက်ပုံကြီးလုံးလုံးလတ်လတ်မဲပေးခွင့်ရလာလိမ့်မယ်ဒီမိုကရေစီစနစ်ဆိုတာဘာလဲလို့ပုံပြီးခံစားသိရှိနားလည်လာလိမ့်မယ်လို့မျှော်မှန်းရပါတယ်ဘယ်လိုပဲဖြစ်ဖြစ်ဒီကောက်ပွဲဆိုတာဒီမိုကရေစီစနစ်ရဲ့အရေးပါတဲ့အစိတ်အပိုင်းတစ်ခုဖြစ်တာမို့အခုနည်းဥပဒေပြင်ဆင်မှုဟာဒီမိုကရေစီစနစ်စီတွားရလမ်းကြောင်းကိုအထောက်အပံ့ဖြစ်စေနိုင်ကြောင်းပါ